အဲ့ဒီနေ့ဥပဒနာတရားဝင်တဲ့လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့စည်းခြင်းလား။9ရက်9လ2003ခုနှစ်နာနဲ့9လအချိန်ကိုပထမဆုံးရစီရတော့ဥစ္စလာဝါဘူးရင်တာအရှင်သူရဟောကြားတော်ခန္ဓာဉာဏ်ရဲ့ပဋိစ္စသမုပ္ပါဒ်သင်္ကန်းတရားတော
်။ယောဂီဘန္တော်ကောင်းတို့ဒီခေတ်ဆက်ကမှစပြီးတရားနာကြကြရမှာဖြစ်ပါတယ်။ဒီနေ့1365ခုနှစ်ကဆောလာဇ5ရက်နေ့ရောင်ရောင်သာဟန်းမြို့နယ်မကဝိဒတလာတရားစလုံးလုံးလားစဉ်ပြန်ပွားရေးပြန်ပွားရေးအဖွဲ့ချုပ်ကြီးမှကျင့်ပပြုလုပ်အပ်တဲ့ဝါပမကဝိဒတလာဆရာတရားစခန်းပွဲကြီးမှဒီနေ့ပထမဆုံးလို့ဖြစ်ပရိစ္ဆေသမုပ္ပါဒ်တရားနှင်တန်းတရားများကြီးကြီးပြုပြီးမှဖြစ်ပါတယ်။ပရိစ္ဆေသမုပ္ပါဒ်နှင်တရားများမဟာကြာကြာမြေမနာကြာကြာမြေမှာတရားတိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတဿ၃ကျေရုပ်ဆော၍ပူဇော်ကြောကြပါကုန်သို့။နမောတဿဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓဘာသမ္မာသမ္ဗုဒ္ဓဘာဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓဘာသမ္မာသမ္ဗုဒ္ဓဘာဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓဘာမူလလည်းပြာအစာယူတဲ့လင်္ကာများကိုရုပ်ဆုံးပြီးတော့လည်းဆရာဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနေစွာသစ္စာတော်ကိုသိရလားဆရာဘုရားသောတာဆရာကိုမြောင်းလို့သမ္မာသာလေရမူလဟောတော်ဝါလေကာလတောင်းကြဆရာလည်းဆေသူစိတ်တော်ကိုအလောကျမ်းသာသိရသည်သံဃာမလောကျောင်းသည်အဝိဇ္ဇာလေသလာယောကဖြစ်တော်သာသာလောကံပေါ်အလေမာလောမြောမတေအလေမကြသက္ကဘိဟံသာလာရောက်ကြပါအထာမဖြစ်ကြလေလျာယမလူကသာဓုများကသေစားပြုစေသေထိုင်စေအကြောင်းရင်းကလေနာများကတတ်တော်ပါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြစ်စီဟောပဒိသသမုပ္ပါဒ်တရားဘုရားရှင်ကရမကြီးဘုရားဖြစ်တော်မူသည့်နေ့ဘုရားဖြစ်တော်မူသည့်အချိန်မှာပဒိသသမုပ္ပါဒ်တရားတော်ကြီးကိုအနုလောအားဖြင့်တော်၎င်းပတိလောအားဖြင့်အနုလောပတိလောအားဖြင့်တော်၎င်းဆင်ခြင်နှလုံးသွင်းပြီးတော့မဟာဝေဒီရဝိပဿနာဉာဏ်တော်ကြီးဖြစ်အောင်ဘုရားအဖြစ်တော့ရရှိတော်မူခဲ့ဘုရားဆေဆေဘုရားဖြစ်တော်မူတဲ့အချိန်မှာဒီပရိသတ်သမုပ္ပါဒ်တရားကိုပဲဆင်ခြင်နှလုံးသွင်းပြီးတော့နောက်ဆုံးဘုရားအဖြစ်တော့ရရှိခဲ့တယ်လို့ဒီလိုမှတ်သားရပါတယ်ဒါကြောင့်ဒီပရိသတ်သမုပ္ပါဒ်တရားဟာဘုရားအဆေဆေမဆက်နိုင်တဲ့တရားဘုရားအဆေဆေမဆက်နိုင်တဲ့တရားဖြစ်တဲ့အတွက်ဘုရားရှင်ကရမကြီးရဲ့ဟောကြားတော်မူတဲ့တရားတော်ဒီမှာလည်းပဲပဋိစ္စသမုပ္ပါဒ်ရဲ့သဘောတူအများကြီးတက်ဝင်ပြီးတော့ဘုရားရှင်ကရမကြီးဟောကြားတော်မူခဲ့ဒီကပဋိစ္စသမုပ္ပါဒ်တရားဆိုတာအကျိုးချုပ်ပြောလိုက်မယ်ဆိုရင်အကြောင်းတရားနဲ့အကျိုးတရားအကြောင်းကြောင့်အကျိုးတရားတွေဖြစ်တယ်လောကမှာလူတို့အရာဝတ္ထုပဲမဆိုဘာလို့ဖြစ်နေတာလဲမင်းရေး အရိယကျောင်းတရားတွေဘာကြောင့်ဖြစ်ပါလိမ့်မလဲအကြောင်းတရားကြောင့်ဖြစ်အကြောင်းကိုင်းပြီးတော့ဖြစ်တဲ့အကျိုးတရားတစ်ကြောင်းတရားမရှိပါဘူးလို့ရင်အကြောင်းတရားကြောင့်ဖြစ်တယ်အရိယအကြောင်းတရားကြောင့်ကျောင်းတရားဖြစ်ပါတယ်လို့ပြောဆိုတဲ့စကားပြီးပြောရင်ပဋိစ္စသမုပ္ပါဒ်တရားလို့ဒီလိုမှတ်ရမှာပါဒါကြောင့်ဒီခုလည်းတော့အကြောင်းတရားနဲ့အကျိုးတရားဆက်တယ်ဘုံပဋိစ္စသမုပ္ပါဒ်တရားကိုခေါင်းကြီးတွေအဓိကထားပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီကဒီပဋိစ္စသမုပ္ပါဒ်တရားကိုကြည့်လိုက်လို့ဆိုရင်ပထမဆုံးစက်ဝိုင်းကိုကြည့်လိုက်ပထမအခွင့်အရေးတရားနှစ်ပါးရှိတယ်ဒါတရားနဲ့ဒါတရားတော့အဝိဇ္ဇာနဲ့သင်္ခါရတရားဒုတိယအကျမတရား၅ပါးရှိတယ်။ဘာတရားတွေပါလဲ။ဘုံရဏယောသလာယရဏဖဒဝေရဏ။တတိယအကျမတရား၃ပါးရှိတယ်ဘယ်လိုတွေပါလဲ။နောက်လံတော်လေးအကျမဇာတိရောကရာ။ပေါ်လိုက်တဲ့တရား၁၂ပါးအရိယသနပါတိအစဉ်တောင်းလို့အကြောင်းကျဆက်တယ်ပြီးတော့ဖြစ်တယ်လို့တရားတရားအစဉ်နဲ့ပေါင်းပြီးတော့လည်းပဲအကြောင်းကျဆက်တယ်မှုရှိတယ်ဒါကိုပေါင်းပြီးတော့ဒီနေ့နည်းနည်းနည်းနည်းဆက်သွင်းပြီးတော့ပြောပြသွားမှာဖြစ်ပါတယ်အရိယအကြောင်းကျဆက်တယ်မှုကိုမပြောခင်မှာအကြောင်းတရားကိုမသိခင်မှာအကျိုးတရားရဲ့သဘာဝလေးတွေကိုသိဖို့လိုအပ်ပါတယ်။အကျိုးတရားရဲ့သဘာဝလေးတွေကိုသိဖို့လိုအပ်တော့ပရိစ္ဆေဓမ္မပဆဝိစာရွက်မှာအကျိုးတရားကဘယ်နှခွက်တော့ဘယ်နှခွက်ရှိပါလဲ။လောဘနှစ်အခွက်နဲ့လောဘ၄အခွက်အကျိုးတရားနှစ်ပါ။အကျိုးတရားနှစ်ပါးကလောဘတူအရိယဇာတိရကိုမပြောခင်မှာဇောတရားရဲ့တဘာဝဒါလေးကိုခေါင်းကြီးတော့ပရမအောင်ပြောပြပါမယ်။လဘတိရနှစ်ကျဲနဲ့လဘ၄ရက်ကအဇောတရားကလည်းကြတော့လဘကလဘနှစ်ကျဲကိုကြည့်လိုက်လို့ဆိုရင်ဝိညာဉ်လောယသလာယရဏဖဒဝေရဏတရားကလည်းမျိုးတော့အဘိလောဘလေးအပ်ကရှိလိုက်လို့ဆိုရင်ဘယ်လိုတွေတော့ဇာတိနဲ့ကရမရဏအဲဒီဇာတိနဲ့ကရမရဏပြောကြည့်ပြောကြားရတော့လည်းပဲဇာတိဆိုတာကသူရဲ့သဘာဝကိုကြည့်ပြီးတော့ဇာတိလို့ပြောထားတာသူရဲ့ကောက်ကြည့်လိုက်လို့ဆိုရင်ဇာတိရဲ့နောက်လာမှတရား၅မျိုးရှိတာဘယ်လိုတွေတော့ဘုရားလာရောသာလာရလောဟာတဝေရဏသရမရဏသရလည်းသူရဲ့တဘာဝကိုကြည့်ပြီးတော့သရနဲ့ဝေရဏလို့နာမည်ပေးထားပါတယ်ဒါကြောင့်လည်းသူရဲ့တရားကိုကောက်ကြည့်လိုက်လေတရုတ်ထောက်ကြည့်လိုက်လေဆိုရင်သိတော့လားမှာဘယ်နှပါပြထားတရားတွေပါလေဘုရားလာရောသာလာရလောဟာတဝေရဏအာဒီလိုဆိုတော့ဇာတိဆိုတာဟာလည်းပဲဒီခန္ဓာ၅ပါးပဲဇရာဆိုတာဟာလည်းပဲဒီခန္ဓာ၅ပါးပါပဲမရဏဆိုတာကတော့ဒီခန္ဓာ၅ပါးပဲဇာတိဆိုတာမရဏလို့ပြောကြည့်ပြောကြားရတာလည်းပဲတရားကိုကောက်ကြည့်လိုက်ရင်ခန္ဓာဘယ်နှပါးပြီးတော့ဒါဒီခန္ဓာ၅ပါးဒီနောက်တစ်ခုအကောမှာပါတဲ့ခန္ဓာ၅ပါးဒီလိုပါပဲကိုယ်ပြားလို့ဒီကောင်တရားမရှိပါဘူးဒီတော့နောက်ထပ်လည်းအဲမှာပါတဲ့တရားလာကအကျိုးတရားအဲဒီကျိုးတရားလာကဒီပဲလို့လည်းတော့ဒါပဲဒီတရားတွေဖြစ်တယ်လို့ဒီတော့မှားလိုက်ပါတော့အားလုံးမှားလို့တော့နောက်ထပ်ကြည့်ရက်ကပဲပြောပြောနောက်ထပ်လည်းရက်ကပဲပြောပြောအကျိုးတရားဖြစ်လာရင်ခန္ဓာဘယ်နှပါတော့ပြောတာဘယ်လိုတွေတော့အကျိုးတရားစရာခန္ဓာ၅ပါး လာကမှာပုဂ္ဂိုလ်တွေလားတတ္တဝါတွေလားယောက်ျားတွေလားမိန်းမတွေလားခန္ဓာ၅ပါးလို့ရှိတာလားမိန်းမတွေကတမောတိပြည့်ရအနေသားအဖြစ်လူတိုင်းနဲ့တက္ကမတွေယောက်ျားနဲ့မိန်းမတွေဒီပေါင်းကရှိလက်တယ်လို့အမျိုးမျိုးပြည့်ရတင်ပြီးတော့တဏ္ဍပေတဏ္ဍခံရတော့လည်းတကယ်ရှိတာကခန္ဓာ၅ပါးတော့တကယ်ရှိတာကခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတွေကြောင့်တရားလားအကျိုးတရားလားအကျိုးတရားဆိုတာအကြောင်းတရားကရှိခဲ့ရင်အဲ့ဒီအကျိုးတရားကအမြဲတမ်းရှိနေတဲ့တရားဟုတ်တယ်မလားအကြောင်းတရားကရှိခဲ့ရင်အကျိုးတရားဟာကျင်းနေကုန်ရှိနေတဲ့တရားအမြဲတမ်းကုန်ရှိနေတဲ့တရားဒီလိုဆိုတော့ဘုန်းကြီးတွေကဓမ္မတွေရဲ့တန်ဓမ္မအမြဲတမ်းရှိနေတဲ့တရားဒီဘယ်နှပါပါလဲအကြောင်းတရားလားအကျိုးတရားလားအဲ့ဒီအကျိုးတရားခန္ဓာ၅ပါးဒီမိမိရဲ့တဏ္ဍာမှာအများအားရှိနေတယ်လို့ဆိုတော့ယခုလည်းတရားနာနေတဲ့ကာလမှာလည်းအကျိုးတရားဘယ်နှပါးနဲ့တရားနာနေတော့ခမူတွေကလည်းဘိယံနာယံကာလာယရဏခန္ဓာဝေရဏတရားဘယ်နှပါးတော့တရားနာနေတော့မလာတဲ့ဒီခန္ဓာ၅ပါးတရားနာရကလည်းသာပြီးတော့မိမိဆောင်ပြန်လာလဲခန္ဓာဗလနာလဲပြောရမိမိဆောင်မှာခန္ဓာကိုဆံပြောပြီးလဲဆောင်ရတဲ့အချိန်ခါမှာလည်းခန္ဓာဗလနာလဲပြီးလို့ရလေလောဥစ္စာတဲ့ခန္ဓာလဲခန္ဓာဗလနာကြားတဲ့ကားတဲ့နေရာမှာလဲခန္ဓာဗလနာကြားတဲ့လားတဲ့နေရာမှာလဲခန္ဓာဗလနာအော်ဒီခန္ဓာ၅ပါးအများအားဖြစ်နေတဲ့တရားတွေပဲဒီလိုဆိုရင်လူလို့ခေါ်နေတာလဲခန္ဓာဗလပါတော့။ယောက်ျားလည်းမိန်းမလို့ပြောနေတာလဲခန္ဓာဗလပါတော့။ဒုရေပေါင်းနေခါနေရှိနေလက်တွေလည်းပြောနေတာလဲခန္ဓာဗလပါတော့။ခန္ဓာ၅ပါးအတိတ်ကလည်းယုတ်တရားပေါ့နော်။အဲဒီတော့မိန်းမတွေရဲ့တန်တန်မှာဒီခန္ဓာ၅ပါးဒီအမြဲတမ်းဖြစ်နေတဲ့တရား။ပုဂ္ဂတ္တဝါယောက်ျားမိန်းမဒုပေါင်းကရှိလက်ပြည့်ရတင်ပြီးတော့ပြောတယ်ပြောကြရတော့လည်းပဲပရမတ်တဘာဝနဲ့ရှင်းမယ်ဆိုဒီခန္ဓာ၅ပါးပဲရှိတာပဲ။ဘာသာရေးဒီခန္ဓာ၅ပါးကိုမသိသေးလို့ဒီခန္ဓာ၅ပါးရဲ့တဘောကိုသိသိချာချာမသိရသေးလို့ပုဂ္ဂတ္တကသရကယောက်ျားမိန်းမဆိုတဲ့အမည်လေးမြင်ပြီးတော့တဏှာတွေဥပါရဏေကမ္မဘဝတွေတမိရယဒုက္ခတွေပေါက်ဖားလို့အနာဂတ်မှာဇာတိကရမရဏဆိုတဲ့ခန္ဓာ၅ပါးဒုက္ခသံသရာပင်လည်းဝေခဲ့ရတာပဲ။တကယ်တော့ဒီခန္ဓာ၅ပါးရဲ့ခြေတော်ပြက်တော်တွေသိပြီးတော့ဒီခန္ဓာ၅ပါးရဲ့ဒုက္ခသစ္စာဖြစ်ပေါ်ကိုအမှန်အတိုင်းတိုက်သိကြမယ်ဆိုရင်ခြေတော်ပြက်တော်ကဒါသစ္စာသိတဲ့ဉာဏ်ကအော်ဒီအတူကလေးတွေမိမိရဲ့သံသမာရှိလာမယ်ဆိုရင်အဲ့ဒီအတူကလေးတွေရှိလာတာနဲ့အမှန်လောကသစ္စာတရားလေးတွေလည်းပဲကျင်းအောင်လာမှာပဲလို့ဒီလိုသဘောပေါက်ရမယ်လောကဒုက္ခတရားကလေးတွေကြောက်အောင်လာပြီဆိုရင်လောကဒုက္ခဆိုတာကမြေဥသိတဲ့တရားဘာသာရှင်မလဲမိတဲ့စိတ်လားရှင်လဲမြေဥသိတဲ့တရားတွေရှင်လို့တဲ့စိတ်အဲဒီစိတ်အမှုပြုတဲ့တရားဒီတရားတွေဘယ်နေရာမှာဖြစ်တယ်လဲမိတဲ့ဟာရယဥထုမှာတည်နေပြီးတော့ဖြစ်ပါတယ်ဟာရယဥထုမှာတည်နေပြီးတော့ဖြစ်တော့ဒီဟာရယဥထုရဲ့အပေါ်မှာမြေဥသိတဲ့ဒီတရားတွေတည်နေပြီးတော့ဖြစ်နေပြီဆိုရင်သောတာရကမြေမလာခင်လည်းအမြဲတမ်းဖြစ်နေကြတဏမာနဒိဋ္ဌိဆိုတဲ့သမုဒယသစ္စာကိုတော်ခွင့်ရပါဘုရားဖြစ်ခွင့်ရပါဘုရားဖြစ်ခွင့်နေရတယ်လည်းမသိလို့လားသိနေပါလားဘုရားသေတာကဗာသစ္စာဘုရားတခြားကသမုဒယသစ္စာသေတာလားမြေပေါ်လာလို့သေတာလားဘုရားမြေကဗာသစ္စာတော့လောကဒုက္ခလေးပေါ်လာတယ်ပေါ်လာတယ်သမုဒယဒုက္ခလေးတွေပေါ်လာပြီလို့ဒီလိုမှတ်လိုက်ပါအဲဒီတော့ကံသမုဒယဒုက္ခလေးတွေချိန်ရင်းကြတော့အနာဂတ်မှာအကျောဒုက္ခဒုက္ခဆိုတဲ့ခန္ဓာ၅ပါးမချုပ်ဘူးလားချုပ်ဒီလိုအနာဂတ်မှာအကျောဒုက္ခဒုက္ခခန္ဓာ၅ပါးချိန်ရင်းကြခြင်းဒီတခြားတရားလားနိရောဓဒုက္ခလားအငိမ့်ကကလေးတွေရသွားတာပဲအဲဒီတော့ငိမ့်တဲ့ရအောင်တရားဓမ္မတွေကတခြားပေါ်အောင်ကြေးကြရမှာလားလက်ကျင်ပေါ်အောင်ကြေးကြရမှာလား
မ
ခင်ပေါ်ကျမာတဲ့ဆိုင်ရတခြားကိုပြရမှာလားဒုက္ခအကြောင်းပြအောင်ကျေးဇူးရမယ်ဘာကြောင့်ပြအောင်ကျေးဇူးရမယ်ဒီတော့ဒုက္ခအကြောင်းပြအောင်ကျေးဇူးရမယ်လို့ဆိုတော့ဒုက္ခခရာကရဲရဲဒုက္ခလည်းရှိတယ်ပေါ့သစ္စာထိုက်တဲ့ဒုက္ခသစ္စာဆိုတာလည်းမရှိဘူးလားရှိရောဂါနာပြောဆင်းနေတဲ့ဒုက္ခသစ္စာထိုက်တဲ့သစ္စာလို့နာမည်ကြောက်ရလာတဲ့ဒုက္ခအနှမျိုးရှိတော့ကျမျိုးရှိတယ်အဲ့ဒီလိုမျိုးခံထားခြင်းအဖြစ်ဒကာရမတွေကဘယ်လိုသဘောပေါက်ရမှာလဲလို့ဆိုရင်အော်ဒုက္ခဆိုတာကဒုက္ခတော့ဒုက္ခပဲဒါပေမဲ့တကယ်ဘာဝအစိမ့်နဲ့ဒုက္ခတော့မဟုတ်သေးဘူးဒုက္ခသစ္စာကမှတကယ်တဘာဝအစိမ့်မှဒုက္ခဒီလိုနားလည်ထားရမယ်နော်မှန်ပါဗျ
ာ
ဒုက္ခကဒုက္ခတော့ဖြစ်တယ်တကယ်တဘာဝအစိမ့်မှဟုတ်ရဲ့လားမှန်ပ
ါ
ဗျာတကယ်တဘာဝအစိမ့်မှဒုက္ခကြတော့ရေရောဒုက္ခလားဒုက္ခသစ္စာလားမှန
်ပါဗ
ျာသစ္စာထက်တဲ့ဒုက္ခဒုက္ခသစ္စာအဲ့ဒါရေရောဒုက္ခကဘယ်ဒုက္ခတွေတော့အစင်းတရားလေးပြားရှိတာပေါ့နော
်
ဒုက္ခပြတဲ့ခေတ္တမျိုးကြီးကတော့ဟောပါတယ်။ဇာတိပိသောကဂရတိဒုက္ခ၊ဇာတိပိဒုက္ခ၊မရဏပိဒုက္ခ။အတ္တိယိတမယကဒုက္ခပိယိဝိတယကဒုက္ခ။ယံသိစ္ဆာနလပတိသံပိဒုက္ခ။မဟုတ်ရဘူးလားဟောကဲ့။ဓမ္မဟောကဲ့တော့
။
ဓမ္မစက်ကြ၊ဓမ္မစက်ကပေါဒနာတုတ်တံမှာဟောကဲ့။ဇာတိပိကပါပဲဒီသိစ္ဆာမှာကြည့်ရင်လည်းဒီဒုက္ခတရားတွေတွေ့ရ။အဲ့ဒီတော့ဒုက္ခရဲ့တဘောကိုဘုရားရှိခိုးမြတ်ကြီးကဇာတိပရိဒဏ်နေနေရတာဟာလည်းပဲဒုက္ခတရားပါပဲမပြောဘူးလားပြောခဲ့ဒကာရမတွေဆင်းရဲကြည့်ပါလေမိစေရဲ့ဝါမကုလဆက်ပြီးတော့ပေါ့လာဘူးလားရှင်းများမဲတဲ့လူဝန်တောက်ဝဲဒုလိုက်လာလို့ကြောက်ကိုဝမ်းပြီးဒုလက်ကိုကြားဦးကောင်းထားလို့ရဲ့မိမိရဲ့ဒေဝကလေးနှစ်ခုကြားလာပြာကလေးပြီးတော့မလောက်နိုင်မရှားနိုင်မစင်ပင်ပုံထဲမှာလောက်ကလေးတွေရောက်နေတယ်လို့အင်းမတဲ့အနဲ့အသက်မကောင်းတဲ့မိခင်ရဲ့ဝမ်းကြတတ်အဲ့ဒီမိခင်ရဲ့ဝမ်းကြတတ်ဆဲမှာအောက်ကအစာဟောင်းအိမ်အပေါက်ကအစာသွေးကိုခိုးပြီးတော့အစာဟောင်းအိမ်ကိုဖိတ်ပြီးတော့အစာသွေးကိုကောင်းမတင်းပြီးတော့မကောင်းတဲ့အနဲ့အသက်တွေကြားရမှာရပောင်းများစွာနေလာကြကြရချမ်းသာဒုက္ခဖြစ်မှာလားဆင်းရဲခြင်းတရားဖြစ်မှာဆင်းရဲခြင်းတရားဖြစ်မှာအင်းမတဆင်းရဲပါလေအဝိဇ္ဇာတရားရဲ့ဖောက်တယ်မှုကြောင့်အဲ့ဒီဆင်းရဲခြင်းဆိုတဲ့ဒုက္ခကိုပြန်လဲတတိမရခဲ့ကြလို့တာပေါ့အကယ်၍သာပြန်လဲပြီးတော့သိကြမယ်ဆိုရင်ဒီနေရာမျိုးနောက်တစ်ခါပြန်သွားခြင်းလည်းစိတ်ပေါ်ပါမှန
်ပါ
ဘူးဗျာဒါဖြစ်လို့လည်းနေတဲ့ဒုက္ခတရားကိုဒုက္ခတရားမှသိလို့ဒါနဲ့ခေါင်းရက္ခရမတွေကအာရုဒုက္ခကိုလွန်ခဲ့ပြီးပြီ။လွန်နေလွန်နေရတော့လည်းတော့ယခုပြန်လဲပြီးတော့ဒါဖြစ်လို့လေဆိုတော့အဝိဇ္ဇာတရားရဲ့အဖောင်းလုံးခံထားရလို့အဝိဇ္ဇာတရားရဲ့ဖောင်းကိုခံလိုက်ရလို့ရတဲ့ဒီဒုက္ခတရားကိုကိုယ်တော်ခံစားကိုခံစားကြရရတော့လည်းပဲဒကာရမတွေတတိမရတော့ဒီကဒီဒုက္ခကိုတာထားသာဝိဒုက္ခပြီးတော့ဘာဒုက္ခတော့သရဒုက္ခသရဒုက္ခနဲ့မရဏဒုက္ခကြားမှာဗျာဒိဒုက္ခဆိုတာလည်းရှိတယ်ပေါ့နော်နောက်ဆုံးဆုံးတတ်မှာကမရဏဒုက္ခသာဝိပြီးတော့သရယသရပြီးတော့ဗျာဒိဗျာဒိပြီးတော့မရဏဒုက္ခပေါင်းဆုံးအဲဒီသရမရဏသရဗျာဒိမရဏဆိုတဲ့တရားတွေကိုလည်းပဲဘုရားရှင်ကရမြတ်ကြီးကသရာဒိဒုက္ခဇာတိတိဒုက္ခမရဏတိဒုက္ခဆောင်းလာတယ်လို့ပြောတာလားဆင်းရဲခြင်းတရားလို့ပြောတာလားဒီတရားလို့ဒီလိုပြောပါတယ်အိုကြီးဆိုတဲ့တရားကအိုမင်းလက်ဆက်ဖြစ်လာပြီးအိုကြီးတရားရဲ့အလေးစက်ခံလာရပြီဆိုရင်ဆောင်းလာတဲ့ပုဂ္ဂိုလ်ကလည်းရရှိမှာလေနာကြီးဆိုတဲ့တရားယောဂဝရဏတိဖြစ်ရှိလို့ဆက်လို့အိယာချာက လဲလဲရလဲအနေထားမျိုးရသားကိုဆိုရင်လည်းပဲချမ်းသာဒုက္ခလို့ခေါ်လို့ရပါမျက်စိကလေးနဲ့ဝိညာဉ်ကလမ်းထောက်တတ်တာပေါ့မရဏတရားရဲ့နှိမ့်ချက်ခံလိုက်ရတဲ့အချိန်ကမှလည်းပဲဆောင်းလာခြင်းတရားလားသင်ရခြင်းတရားလားသင်ရခြင်းတရားအဲ့ဒီတရားတွေကတော့ပိဋကစာနေရာဖြင့်ဒုက္ခသစ္စာလို့ပြောလို့ပြောကြားရတာလည်းပဲတကယ်အစ်စ်မှန်ကတော့ဒုက္ခတရားဒါတရားတော့သင်ရခြင်းအစ်စ်မှန်မဟုတ်သေးပါဘူးတဲ့နော်ဆင်းရဲခြင်းအစ်စ်မှမဟုတ်သေးဘူးဆင်းရဲခြင်းအစ်စ်မှမဟုတ်သေးဘူးဆိုတော့ရှင်ပြဘယ်လိုဟာတော့ဆင်းရဲခြင်းရဲ့အကြောင်းတရားတိတိကျကျမှတ်ပေါ့ဒါရဲ့အကြောင်းတရားတော့ဒါဖြစ်လို့ဒီလိုပြောရတာလဲလို့မေးတော့တရားတော်မကြီးဆင်းရဲတယ်ဆင်းရဲတယ်ကတခြားကဆင်းရဲတယ်လားစိတ်ကဆင်းရဲတာတရားတော်ကောင်းကြည့်တာဆိုရင်ဒုက္ခဝေဒနာပါတရားတော့ဒုက္ခဝေဒနာလေးဖြစ်တယ်ဆုဆင်းရတာဟာလည်းပဲဒုက္ခဝေဒနာဆင်းရဲတဲ့ဆရာဟာလည်းပဲဒုက္ခဝေဒနာဆင်းမချမ်းသာတာဝိဆရာဟာလည်းပဲဒုက္ခဝေဒနာဒုက္ခဝေဒနာကတရားတရားလားနံတရားလားနံတရားအဲဒီဒုက္ခဝေဒနာဒီနဲ့နံတရားလေးဘာကြောင့်ဖြစ်တယ်လဲမေးတော့အခေါနာတော်ကပြောတဲ့သာဓုပရိဒါနိနေရခြင်းကြောင့်လည်းဒုက္ခဝေဒနာဖြစ်တယ်။သရာအိုခြင်းတရားရဲ့လိမ့်ဆက်ခံရလို့လည်းဒုက္ခဝေဒနာဖြစ်တယ်။ဗျာဓုနာခြင်းတရားရဲ့လိမ့်ဆက်ခံရလို့လည်းဒုက္ခဝေဒနာဖြစ်တယ်။မရဏသိခြင်းတရားရဲ့လိမ့်ဆက်ခံရလို့လည်းဒုက္ခဝေဒနာဖြစ်တယ်။ဒီလိုဆိုတော့အိုခြင်းနာခြင်းသိခြင်းဆိုတဲ့တရားတွေကဒုက္ခအဖြစ်မဟုတ်ဘူးဒုက္ခဖြစ်ကြောင်းတရားတွေ။ဗျာဓုတွေတော့ဒုက္ခဖြစ်ကြောင်းတရားတွေဒုက္ခဝေဒနာဖြစ်ကြောင်းတရားတွေအင်းဒီတရားကြောင့်နာခြင်းတရားကြောင့်ဒေခြင်းတရားကြောင့်မိမိရဲ့တဏ္ဍနာစိတ်ဆင်းရဲလို့ဆိုတဲ့ဒုက္ခဝေဒနာလေးတွေဖြစ်နေတယ်။ဒါကြောင့်ဒုက္ခဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားမဟုတ်လို့အင်းဒီလာခြင်းဒေခြင်းတရားကိုဒီနေရာမှာဒုက္ခလို့ပြောလိုက်တာပါ။ကာမီဒီလိုဆိုလို့ရှိရင်ဒုက္ခဖြစ်ကြောင်းတရားနဲ့ဒုက္ခတရားနည်းနည်းလေးဖွင့်မှတ်လိုက်တာပေါ့နော်။ဒုက္ခဖြစ်ကြောင်းတရားကဘယ်လိုတွေတော့ဇာတိကရာမရဏဇာတိကရာဇာတိမရဏဒုက္ခဖြစ်ကြောင်းတရားအဲ့ဒီတရားတွေမိမိရဲ့တဏ္ဍာမရေဆိုင်လာရပြီဆိုရင်စိတ်ချမ်းသာလာလားဆင်းရဲမလားစိတ်ဆင်းရဲတဲ့ဘာဝေဒနာတော့ဒုက္ခဝေဒနာစိတ်တွေမြင့်သားတယ်ဆိုတာလည်းဘာဝေဒနာတော့ဒုက္ခဝေဒနာသာဒီလေဆိုတော့ဒုက္ခဝေဒနာလေးပြီမိမိရဲ့သံတမမူလကလေးကဒုက္ခလို့လည်းမရဘူးလားရတာဒုက္ခဝေဒနာဝေဒနာဖြစ်တဲ့ဒုက္ခဒုက္ခဖြစ်တဲ့ဝေဒနာဒုက္ခဝေဒနာလေးစီတိုင်းစီတိုင်းတရားတော်များတွေရဲ့သံတမဒုက္ခတရားကလေးတွေဆန်ရလာရပြီဟုတ်တယ်မလားဒုက္ခတရားကလေးတွေဆန်ရလာရပြီဒီလိုဆိုရင်ဒုက္ခဝေဒနာဒီဒုက္ခဆိုတဲ့နာမည်ကမရဘူးလားရဒုက္ခဖြစ်ကြောင်းတရားကဇာတိကရာဇာတိမရဏဒုက္ခတရားကဘယ်လိုတွေတော့ဒုက္ခဝေဒနာပြောပြဒုက္ခဖြစ်ကြောင်းတရားကဘယ်လိုတွေပါလဲဒုက္ခတရားကဘယ်လိုပါလဲဒုက္ခဝေဒနာဒုက္ခတရားဒါဖြစ်ရဒုက္ခတရားလေလို့ပြောရတာလဲဆိုရင်ဒီနေရာမှာဒုက္ခဝေဒနာမို့လို့ဒုက္ခတရားဒီလိုပဲလည်းလည်းလည်းမှတ်လိုက်ပါနော်ကာမရာဂဒုက္ခဝေဒနာလေးကိုယောတရားနဲ့နာမရာလာနေတော့နာမရာအဲဒီနာမရာလေးတွေသူတို့ရဲ့ဒီကနေမှလားပြည့်စုံလာမှလားဟုတ်ပြီပြည့်စုံသွားတာဒုက္ခဝေဒနာလေးဒီပုံတော်ကဒုက္ခအဲ့ဖြစ်ပြီးပျက်စီးတဲ့သဘောတရားကလေးနဲ့တိတ်မှရှိတဲ့အခါကျတော့ဖြစ်ပြီးပျက်စီးတဲ့သဘောတရားကလေးရှိလို့ဒုက္ခသစ္စာနာမကလေးထပ်ပြီးတော့မရဘူးလားရပါပါပါပြည့်ရဲ့ပုံစံနဲ့ကဒုက္ခဖြစ်ပြီးပျက်စီးတဲ့သဘောဝါကြောင့်ဒုက္ခသစ္စာဒါကြောင့်နှစ်ခါကျော်နာမနဲ့ကလေးပြောလိုက်ပါလေ ဒုက္ခဒုက္ခဒုစ္စပြန်ပြောပါအောင
်
ဒုက္ခဒုစ္စဒီလိုဆိုရင်ဒုက္ခဝရဏလေးဒီဒုက္ခလည်းဟုတ်တယ်မဟုတ်ဘူးလားဟုတ်လားဒုက္ခဒုစ္စကမဟုတ်ဘူးလားဟုတ်လ
ား
ဒုက္ခလည်းဟုတ်တယ်ဒုက္ခဒုစ္စလည်းဟုတ်ဒုက္ခဒုက္ခဒုစ္စဒုက္ခဝေဒနာလေးမကောင်းတဲ့သဘာဝခံစားရတာမဟုတ်တဲ့ဒုက္ခဝေဒနာဖြစ်ပြီးပြင်တတ်တဲ့သဘောရှိလို့ဒုက္ခဒုစ္စနှစ်ခုပါလိုက်တော့ဒုက္ခဒုက္ခဒုစ္စဒုက္ခလို့လည်းနာမည်ရတယ်ဒုက္ခဒုစ္စလို့လည်းနာမည်ရဒုက္ခဒုစ္စကြတော့ဒုစ္စဆိုတာကဒုစ္စလားအမှန်လေးရလား အော်ဒုက္ခဝေဒနာလေးကိုဒုက္ခလို့ပြောတာတကယ်ကိုမှန်ကန်ပါတယ်ဘယ်လိုမျိုးမှမလဲတယ်မှာဘူးသာကျင်းနေလို့မျိုးတော့သိက္ခာသူကြီးကိုပြတ်တတ်တဲ့သဘောရှိတာကိုဒါကြောင့်မလို့သူရဒုက္ခလို့ပြောနေခြင်းဒီတကယ်ကိုမှန်တယ်လို့အပြောဖြစ်ပါတယ်လို့သစ္စာဆိုတဲ့စကားလုံးကမထောက်ခံဘူးလားထောက်ခံထောက်ခံလိုက်ဒါကြောင့်သစ္စာဆိုတဲ့စကားလုံးကိုဖြတ်ပေါ်လိုက်တဲ့အခါကျတော့ဒုက္ခဝရဏကလေးကဒုက္ခလို့ခေါ်ခြင်းဒီတကယ်ကိုမှန်ကန်နဲ့ခေါ်ခြင်းလေဘယ်လိုကနေထောက်ခံပြီးတော့သစ္စာဆိုတဲ့စကားကလေးကထောက်ခံပြီးတော့နော်ဒါကြောင့်ဒုက္ခဝရဏလေးဒီဖြစ်ပြီးပြတ်တတ်တဲ့သဘောရှိတဲ့ဘာလို့ကြာပါလဲဒုက္ခဒုစ္စဒုက္ခဝရဏမှတကားကျန်တဲ့တရားတွေတော့လူမျိုးရဲ့တန်တန်မှမရှိဘူးလားရှိသုခပါစေဒုက္ခဝေဒနာနံပါတ်1တိရတိကနာမည်ကဒုက္ခတိကနာမည်ကဘာလဲတိရတိကနာမည်ကလေးကဒုက္ခဒါပြီးလဲလို့အဲဒီဒုက္ခဝေဒနာတရားကလေးကလည်းပဲဖြစ်ပြီးပြည့်တတ်နေတဲ့တရားလားပြည့်စုံနေတဲ့တရားလားဟောဒါလည်းမရပါတော့ဒုက္ခဒုစ္စလည်းမရတော့ဒါကြောင့်မလို့ဖြစ်ပြီးပြည့်တတ်တဲ့သဘောတရားရှိလို့ဟောဒုက္ခဝေဒနာလေးကမူလနာမည်ကဒုက္ခပဲမူလနာမည်ကဒါပါလို့ဖြစ်ပြီးပြည့်တတ်တဲ့သဘောရှိတဲ့ဒုက္ခဘာဒုစ္စလို့ပြောမလဲဒီလိုကဒုက္ခဒုက္ခဒုစ္စဒီလိုပြောမှာပေါ့နော်။စာရမှာတော့ဒီကလေးတိုက်ရိုက်တော့တောင်းတာမရှိဘူးပေါ့။ဘုရားလည်းလည်းဒကာရမတွေနားလည်အောင်ပြောရရင်တော့ဒုက္ခတရားကလေးဒီပင်လျင်ဒုက္ခဒုစ္စပြန်ပြောဒုက္ခတရားကလေးဒီပင်လျင်ဒုက္ခဒုစ္စသူရဲ့မင်းရဲ့လည်းကဒါတော့ဒုက္ခတရားသူတို့ပြတ်တယ်ကလေးခေါ်မယ်ဒုက္ခဒုစ္စလူပြောသူပြောအများသဘောနဲ့ပြောနေတာကဒုက္ခတဏှိတို့သစ္စာအမြင်နဲ့ကြည့်လိုက်တော့ဒုက္ခပရမတ္ထသစ္စာအမြင်နဲ့ကြည့်လိုက်တော့ဒုက္ခရှာလို့မရဘူးဒါကြောင့်ရှာလို့မရကလည်းမင်းကိုဖြစ်ပြီးပြတ်တတ်ပါလေဖြစ်ပြီးပြတ်တတ်တဲ့ဘဝတရားရှိလို့ဒုက္ခကရှာလို့ရပါဘူးလူပြောသူပြောပြောနေတော့ကဒုက္ခလို့ပြောလို့မရဘူးလားရအော်ကားလို့ကားလိုက်တာအော်အဲ့လိုကားလိုက်တာအော်ကားလို့ကားလိုက်တာကားလိုက်တာဆိုတာကဘာဝရဏတော့သာမုဒ္ဓိသိရအနေနဲ့ကသင်္ကားပြီးပြောလို့ရတာပေါ့နော်ကိုယ်ထင်ရမြင်ရထင်နဲ့မြင်နဲ့အတိုက်ဒါတာဒုက္ခတရားပဲလို့ပြောလို့တော့ရပါမရဘူးလားရရပြီရရတော့လည်းပဲသိတဲ့ဘာသာကတရားကလေးထဲပြီးပြီးတော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီဒုက္ခဝေဒနာဆိုတဲ့ဒုက္ခတရားကလေးကလည်းပဲတည်တဲ့နေတဲ့တရားလားပြည့်စုံတဲ့တရားလားပြည့်စုံပါဘုရား။အာပြည့်စုံတဲ့တရားဆိုရင်သူ့အစ်စ်အမှန်ကဘာဒုစ္စာတော့ပြည့်စုံတဲ့သဘောတရားဖြစ်လို့သူ့ရဲ့အစ်စ်အမှန်ကတော့ဒုက္ခပဲ။လူရောဒုက္ခညာပြောတာကဒုက္ခအစ်စ်အမှန်တကယ်တကားပါကဒုက္ခဒုက္ခကမှန်တာလားဒုက္ခကမှန်တာလားဒီလိုဆိုရင်သစ္စာဆိုတဲ့စကားကိုဒုက္ခမှာတတ်မှာလားဒုက္ခမှာတတ်မှာဒုက္ခသစ္စာရလို့တတ်လို့မရဘူးဘယ်လိုတတ်မလဲဒုက္ခသစ္စာမူလနာမကဒုက္ခတကယ်အမှန်တရားကလေးကဒုက္ခဒုက္ခကမှန်တာလားဒုက္ခကမှန်တာလားဒါကြောင့်မလို့သူကလည်းဘာသစ္စာတော့ဒုက္ခသစ္စာကံဥဒါကိုကြံတဲ့စိတ်တွေစတဲ့စိတ်တွေဒီတရားတွေလည်းမရှိဘူးလားရှိတယ်။ရှိပါဘ
ူး
ဗျာ။အဲဒီတရားတွေကတော့ဒုက္ခဝေဒနာလည်းမဟုတ်ဒုက္ခဝေဒနာလည်းမဟုတ် အကြောင်းတရားကြောင့်ဖြစ်တဲ့အကျဉ်းတရားတွေမဟုတ်လို့အကြောင်းတရားကပြည့်ပြင်ဖန်ပြီးပြည့်လို့ဖြစ်လာတဲ့အကျဉ်းတရားတွေဖြစ်တဲ့အတွက်ကျန်တဲ့တရားတွေကိုတော့နှိမ့်ခါရလို့နာမည်တက်လိုက်ပါဘယ်လိုနာမည်တက်မလဲသင်္ခါရလို့နာမည်တက်လိုက်ဖြစ်ပြီးကျန်တဲ့တဘောရှိတဲ့ဓာတ်ရောမင်းလည်းနာမည်ကသင်္ခါရဖြစ်ပြီးကျန်တဲ့တဘောတရားရှိလို့ဒုက္ခအော်မမှန်လို့မှန်လို့လားမနိုင်ပါတော့ဒုက္ခနဲ့သစ္စာနဲ့ပါဒီလိုဆိုတော့ကျန်တဲ့စိတ်တွေကိုကျန်တဲ့စိတ်တွေရောတရားတွေကလည်းပဲဖြစ်ပြီးကျန်တဲ့သဘောတရားရှိတဲ့ဒါသစ္စာနဲ့လည်းမတူဒုက္ခဝရဏလည်းဒုက္ခသစ္စာဒုက္ခဝရဏလည်းဒုက္ခသစ္စာကျန်တဲ့စိတ်တွေစိတ်တွေရောတွေကလည်းဒုက္ခသစ္စာဆိုတော့ဘာကျန်လို့တော့ဘာမှမကျန်တော့ဟုတ်တယ်မလားခန္ဓာ၅ပါးမှာလက်ကလက်ကဆက်လာတဲ့ကျန်တော့အဲဒီလက်ကဆက်လာကြတော့ဖြစ်ပြီးပြတ်တဲ့သဘောတရားရှိဒီကမရှိတဲ့အတွက်လက်ကဆက်လာကြတော့ဒုက္ခသစ္စာလည်းလည်းပြမလားဒုက္ခသစ္စာလည်းလည်းပြမလားဒုက္ခသစ္စာလည်းလည်းပြမလားဒုက္ခသစ္စာလည်းလည်းပြမလားတရားကမရှိဘူးပေါ့နော်တရားမရှိဘူးမရှိရတာလည်းပဲသစ္စာလည်းလည်းလည်းပြမလားလက်ကလက်ကလည်းဒါသစ္စာလည်းလည်းပြမလားပြတာတော့နိရောဓကရတခြားသဘောလားငြိမ့်တဲ့သဘောလားတဏှာနိရောဓနိဗ္ဗာန်တဏှာငြိမ့်တာလည်းနိဗ္ဗာန်ဒုက္ခနိရောဓနိဗ္ဗာန်ဒုက္ခတွေငြိမ့်တာလည်းပဲဒုက္ခငြိမ့်ရင်ဒုက္ခလို့ခေါ်တတ်မခေါ်တတ်ဒါကြောင့်မလို့ဒုက္ခနိဗ္ဗာန်ဒုက္ခနိဗ္ဗာန်ဒီလိုအစာတိုင်းလေးကိုရှိတယ်နော်ဒါကြောင့်ဒုက္ခရဲ့သကလုံးလေးရှိပြီးတော့ဖွင့်ပြတော့ဒီနေရာမှာဒုက္ခဒုက္ခလို့ပြောလိုက်ကြခြင်းပဲဖြစ်ပါတယ်ကံဒါဖြစ်လို့ရှိရင်နိဗ္ဗာန်ဆိုတဲ့သဘာဝမှတရားကျန်တဲ့စိတ်တွေစိတ်တွေတွေရောက်တဲ့ခန္ဓာ၅ပါးဘယ်တရားပဲဖြစ်ဖြစ်ဘာသစ္စာလို့လည်းမသိမလဲဒုက္ခသစ္စာလို့လည်းမသိမလဲဟုတ်တယ်မလားဒုက္ခသစ္စာလို့လည်းမသိမလဲဒီတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘာတရားလဲမှတ်တယ်ဒီခန္ဓာ၅ပါးကိုပြောနေတာပါလားတရားဓမ္မတွေနော်ပရိစ္ဆေသမန္တဘယ်ကမှရှိတော့ခန္ဓာကလည်းပါလေပရိစ္ဆေသမန္တနည်းနဲ့ရေပြက်ကြည့်လိုက်ရင်ဘယ်လိုရေပြက်မှာလဲဟာဒီရမနည်းနဲ့ရေပြက်ကြည့်လိုက်တော့ဝိညာဉ်ဆိုတာကနံတရားခန္ဓာနည်းနဲ့ပြောလို့ဆိုရင်ဝိညာဉ်နဲ့ခန္ဓာဒါခန္ဓာပါလေဝိညာဉ်နဲ့ဒါခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဒါခန္ဓာတော့အဘိဓမ္မာအနေနဲ့ပြောရင်ဘုံဉာဏ်ဒီခန္ဓာပါလို့ဟောဒီဘုံဉာဏ်နဲ့ခန္ဓာနံတရားနဲ့ယောတရားနံတရားဆိုတာဒီနေရာလာတော့ခေါင်းကြည့်တော့စိတ္တတရားကိုပြောပါတယ်တခြားတစ်ခြားနေရာမှာစိတ်နဲ့စိတ္တနဲ့မြဲပြီးတော့ပြီးတော့ပြောဖို့ပြောကြားရတာလည်းပဲဟောဒီနေရာမှာတော့ဘုံဉာဏ်ဆိုတော့စိတ်ကယေဒီတာဖြစ်လို့ဖြစ်တဲ့အတွက်နံဆိုတော့သကလုံးလည်းလားစိတ္တတရားကိုတာယူလိုက်တာအဲ့ဒီစိတ္တတရားကိုခန္ဓာဖွဲ့လိုက်မယ်ဆိုရင်ဝေဒနာခန္ဓာ၊ပြည့်ရခန္ဓာ၊သိခါရခန္ဓာ၊ဘဏ္ဍာရောစိတ္တတဏ္ဍာရခန္ဓာဖွဲ့ရင်ဘဏ္ဍာရစိတ္တရားတွေတော့ဝေဒနာခန္ဓာ၊ပြည့်ရခန္ဓာ၊သိခါရခန္ဓာ၊ယောတရားလားဏ္ဍာရလားခန္ဓာအဖြစ်ဘဏ္ဍာဒေယေရပါခန္ဓာလည်းလားဘာခန္ဓာပြန်ပြောလည်းလားဘာခန္ဓာတော့ခန္ဓာမလားပါတော့လက်တကလည်းရုပ်ဆိုတဲ့စကားမှာကြောက်တရားကလေးရှိတယ်အဲဒီတရားကလေးကခန္ဓာနဲ့ခန္ဓာဖွဲ့လိုက်တဲ့အခါကျတော့ဘာခန္ဓာဖြစ်မလဲအရုပ်ခန္ဓာဟောဒီနေရာနဲ့တော့ခန္ဓာကပါတုံသွားပါပြီဘုရားလားဘာခန္ဓာလောလားဘာခန္ဓာယောက်ကဘာခန္ဓာအဲ့ဒီလောယောတရားနှစ်ပါးတော့ကလည်းခွဲဆက်ပြီးတော့တလာရလားလို့ဒီလိုနာမည်ပေးထားပါတယ်တလာရလားဆိုတော့တရားရေပြကြည့်လိုက်မယ်ဆိုရင်မျက်စိနားနှာခေါင်း
လျာကိုစိတ်ဘယ်လိုတွေတော့ပြန်ပြောပါအောင်မြေစုစရာကလည်းလျာလားရတရားလားမြေစုစရာကလည်းရတရားလားကလည်းရတရားလက်ခါကလည်းရတရားလျာကလည်းရတရားကိုယ်ဆိုတဲ့ကာယကြည့်တတ်ကလည်းပဲရောက်ပါလား။အဲဒီကမျက်စိလည်းလည်းလျော်ကိုယ်စိတ်ဆိုတာကရောက်တရားဖြစ်ပါတယ်။ခန္ဓာဖော်တဲ့ကခန္ဓာတော့ရုပ်တော့ခန္ဓာနောက်တော့နောက်တော့ခြောက်ဖြစ်တဲ့စိတ်ဆိုတဲ့တရားကဒါခန္ဓာဖြစ်ဝိညာဉ်နဲ့ခန္ဓာဒါခန္ဓာတော့ရုပ်တော့ခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာသလာရဏဒုစရာဖတ်တော်ဆိုတော့ဖတ်တာစရာကလည်းတရားစိတ္တေထဲမှာပါဝင်ဖြစ်တာလေ။ဒါရိလဆိုင်ရင်ဖတ်တာတရားကိုဖာခန္ဓာဖတ်လေ။သင်္ခါရခန္ဓာဖတ်လေ။ဘာခန္ဓာကလေ။ခန္ဓာဖတ်။သင်္ခါရခန္ဓာဖတ်တော့ဖတ်တာပြီးပြီးတော့ဖတ်တာဒုစရာဒုရဏ။ဒါရိရဏကလည်းပန္တရားစိတ္တေတရားဒုက္ခလည်းဘာခန္ဓာဖတ်လေ။ဝေရณะခန္ဓာဝေရณะခန္ဓာသင်္ခါရခန္ဓာဆိုတော့ဒီလောက်နာခန္ဓာတော့မပါဘူးလားပါကနာခန္ဓာတော့အကျိုးဝင်သွားပါတယ်အားလုံးပါလိုက်တော့ဝေရณะရဲ့သလာဝေရณะခန္ဓာဝေရณะသဘောကသမတ္တနီးတောက်တော်နီးနဲ့ပြောတာခန္ဓာ၅ပါးအဲဒီတောက်တော်နီးခန္ဓာ၅ပါးဆိုပဲအဝေရณะနီးခန္ဓာ၅ပါးနဲ့ပြောင်းပြီးတော့ဒီတက်ကြည့်လိုက်တော့ဆိုရင်ဝေရณะဘာခန္ဓာလောကဘာခန္ဓာယောကဘာခန္ဓာသလာယရဏကဘာခန္ဓာပရိဒေခန္ဓာနဲ့ဒုညာနဲ့ခန္ဓာပြန်ပြောပါသာသကဘာခန္ဓာဝေရဏကဘာခန္ဓာအလုံးပေါင်းလိုက်တာဝိရမလေးအဖြစ်လည်းပဲခန္ဓာကလေးပါတော့အစင်တော့ရေကြည့်လိုက်ပါရေတဲ့ခန္ဓာဝိရမခန္ဓာသိရခန္ဓာသိခါရခန္ဓာဝိညာဉ်နဲ့ခန္ဓာကလေးပါတော့ဘယ်လိုရပါရဲ့လားလောခန္ဓာကကလေးပါယောကကလေးပါလောခန္ဓာကဘယ်လိုတွေတော့ဝေရณะခန္ဓာ၊သိရခန္ဓာ၊သိခါရခန္ဓာ၊ဒုညာနဲ့ခန္ဓာ၊လောခန္ဓာဘယ်နှပါးလဲ။လောခန္ဓာလေးပါး။ရောခန္ဓာကဘယ်နှပါးပါလဲ။အဲဒီရောခန္ဓာကဘယ်လိုနာမည်ပဲ။အရုပခန္ဓာအာလံပေါင်းလိုက်တဲ့ခန္ဓာဘယ်နှပါး။လောခန္ဓာကဘယ်နှပါး။ဘာခန္ဓာတွေလဲ။ဝေရณะခန္ဓာ၊သိရခန္ဓာ၊သိခါရခန္ဓာ၊ဝေရณะခန္ဓာ။ယောက်ခန္ဓာကဘယ်နှပါးပါလို့။ဘာခန္ဓာပါလို့။အော်ဒီလိုဆိုတော့နိဝရရဲ့တန်တန်တာတခြားတရားရှိကြလားမဟုတ်ဘူး။ယောက်တရားနဲ့လံတရားပဲရှိကြလား။တောက်ရချားလို့နေရာဘူးလားရ။တောက်ကြရလားတတ်တရားရလားယောက်ချားမိန်းမရလားယောက်တရားလံတရားလား။ဒီခေတ်လည်းဖောင်းနေတာယောက်ျားတွေယောက်ျားမိန်းမတွေဖောင်းနေတာလားယောက်ျားနန္ဒရာဖောင်းနေတာလားဟောတရားနာနေတာတခြားတရားတွေနာနေတခြားပုဂ္ဂိုလ်တွေတရားနာနေတာလားယောက်ျားနန္ဒရာတရားနာယောက်ျားနန္ဒရာတရားနာနေတာနော်ဖိုင်းလေတရားရမားတွေတရားနာနေတော့မှရက်မထက်နဲ့နော်ဖိုင်းကြီးကရက်ထက်တာမဟုတ်ဘူးဟုတ်တယ်မလားဖိုင်းကြီးလည်းတရားဟောလို့မအောင်ဘူးလားအောက်ဟုတ်ပါဘူးဗျာသင်္မေတနာဟောလို့ရတာအောက်တာတော့ဒါကြိလဖောင်းရရမခတ်ပါဘူးဟုတ်တယ်မလားအေးဒီလိုတရားနာနေရတဲ့ဒကာမတွေကရက်ခတ်လို့ကျော်ကအဲ့ဒါလေးပြုပြကြတော့နော်တာလူတရားနာနေတာဘာတရားနဲ့ဘာတရားနာနေတော့အော်ရေတရားနာတရားနာနေကြတာပဲခန္ဓာနေနေပြတော့ဘယ်နှပါးပါလို့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတရားချင်းတရားချင်းလောက်ပြီးတော့ဆွေးနွေးလိုက်မယ်ဆိုရင်မြဲတဲ့မြဲနဲ့တည်တဲ့တန်နဲ့ထိုင်တဲ့မြဲတဲ့တရားဘယ်နှပါးတို့လက်ခန္ဓာကလည်းထိုင်တဲ့မြဲတဲ့တရားလားပြည့်စုံတဲ့တရားလားလက်ခန္ဓာကလည်းထိုင်တဲ့မြဲတဲ့တရားလားပြည့်စုံတဲ့တရားလား အရဟံသာယောခနာကလည်းဗာဒိစ္စာမတိစာဘူးလားတိစာလားမှန်မှမှန်ရလားမှန်လားမလို့တိစာထိုက်တာတော့ဟုတ်တယ်မလားအခုတော့ကဥရာရီနာရာရီဒူရာရီကတိစာထိုက်ခြင်းလားထိုက်တာနော်အော်ဥရှင်တရားနဲ့ပြီးတယ်ဆိုရင်လည်းအထာကကာကွယ်လို့နေရာဘူးလားရအထာကကာကွယ်ပြီးလို့ရတယ်အမေထာဝရကမရဘူးမရမယ်အထိုက်တဲ့လည်းမရဘူးလားရဆံတယ်လို့ကြည့်ရတယ်အော်မပြောကျေတဲ့စာကျေပြလိုက်မယ်အမေရတော့မရဘူးလားရသွားကလေးကျေတော့မယ်မကျေအောင်ကျေတဲ့စာကျေပြလို့မရဘူးလားရအကာကျေပြလို့ရနော်ညာကမရတော့စာကျေပြလို့မရဘူးလားရအော်ရောဂါဝေဒနာမဖြစ်အောင်မိမိရဲ့တန်တန်လားအစာကလေးခေါ်ကလာလေးလို့ဆင်းရင်းပြီးတော့လေးခေါ်တော့လည်းဆင်းရင်းအထောက်အလျောက်လာခြင်းတရားအတာကျော်ပြီးလို့နေရဘူးလားရဒီလိုနေရတော့တာကျော်ပြီးရင်အထောက်အလျောက်နေရဘူးလားရအတတန်ကလေးတွေနည်းနည်းလေးပြေးစီလာအောင်ဟုတ်တယ်မလားအဲဒီလိုခြေကဝါးကားနဲ့အတာကျော်ပြီးအထောက်အလျောက်ရောက်နေတာတဲ့ဒါကြောင့်မလို့အခုလာကျေပြေးခြင်းတရားဒီဒုက္ခလည်းကြောက်ကြောက်ကြောက်ကြောက်တော့လည်းအစ္စလာမ်တရားဖြစ်တဲ့ဒုက္ခဟုတ်ရလားတကယ်တော့မှန်တဲ့ဒုက္ခဟုတ်ရလားတကယ်တော့မှန်တဲ့ဒုက္ခမဟုတ်ဘူးတကယ်တော့မှန်တဲ့ဒုက္ခမဟုတ်လို့ရလားမကြဘူးဒီလိုခလာခေါင်းကိုဆုပ်ပြကြည့်လိုက်တော့အိုကြီးလာတဲ့ပြည်သေးဆိုတဲ့တရားကဒုက္ခဖြစ်တဲ့တရားတွေဒါတရားတွေတော့ဒုက္ခဝေဒနာဖြစ်တဲ့တရားတွေဟုတ်တယ်မလားဒုက္ခဝေဒနာဖြစ်တဲ့တရားတွေဒုက္ခဝေဒနာဖြစ်ကြောင်းတရားတွေနဲ့သိရကြလဲပဲအကြောင်းနဲ့အကျိုးဆက်တယ်လို့သဘောတရားရပရိမတ်ကိုဒီတရားတွေလည်းပဲဒုက္ခတရားလို့ခေါ်လို့နေရာဘူးလားရဩဒုက္ခလာဒုက္ခသိဒုက္ခအဲ့ဒီလိုလည်းပဲအတိုင်းကြီးလို့ရတယ်နော်ဒါကြောင့်မလို့ဒုက္ခရဲ့အကြောင်းဖြစ်ပေဖြစ်ရတာလည်းပဲတရုပ်ကိုဒီနေရာမှာဒုက္ခတရားတွေလို့စတင်ပြီးတော့ပြောလိုက်တာတော့ဒုက္ခတရားတွေလည်းပြောပြီးပြောကြရတာလည်းပဲအဲ့ဒီဒုက္ခတရားတွေကဒကာရမတွေကအထောက်အလျောက်အကာအကွယ်ပေးလို့မရဘူးလားရဆေးပြေးလို့မရဘူးလားရဆေးပြေးလို့ရဒါကြောင့်မလို့ဒီကအစိမ့်မှန်ဒုက္ခဟုတ်ရလားဒီကမှန်လို့ဒုက္ခဟုတ်ရလားဒုက္ခတော့ဒုက္ခတကယ်မှန်တဲ့ဒုက္ခမဟုတ်လို့ပါဘူးအကာအကွယ်ပြီးလို့ရနေတာသေးတယ်နော်အခုဟာဒီမှာမန္တရားတွေဒုက္ခသစ္စာလည်းမခေါ်ဘူးလားခေါ်လားယောဂီအားတွေကဒုက္ခသစ္စာလည်းမခေါ်ဘူးလားခေါ်လားဟာဒီမန္တရားတွေကဒုက္ခသစ္စာလည်းမခေါ်ဘူးလားခေါ်လားဒါဖြစ်လို့တော့ဖြစ်ပြီးရပြတ်တဲ့ဒုက္ခသစ္စာဟာဒီယောဂီအားမန္တရားတွေဖြစ်ပြီးပြတ်တဲ့ဒကာဝကြတော့ဒကာရဏတွေမပြတ်ပါနဲ့လေဘယ်လိုသာကြပြီလို့ရဖြစ်လာတဲ့ယန္တရားဟုတ်လန္တရားမပြတ်ပါနဲ့လေဘုရားယဟောနာတန်တားလို့လို့ရရပါမလားဘုရားယဟောနာဒီမလို့ဒီရဲ့တန်တန်းတော်ရှိတဲ့ယန္တရားဒီရဲ့တန်တန်းတော်ရှိတဲ့လန္တရားဖြစ်လာတဲ့ယန္တရားလန္တရားမပြတ်ပါနဲ့လေသာကြပြီလို့ရလားအသာကြပြီလို့ရရောထောက်ရမရှိဘူးဖြစ်လာတဲ့ဖြစ်ပြီးရင်ဒါဖြစ်လာတော့အဋ္ဌိစိတ်ကြတာလို့တော့ခံပြီဟုတ်တယ်မလားအဘိဓိကရာဖြစ်ပြီးလေလောက်ကံဒီပြတ်တယ်ပြတ်လားအဘိဓိကရာဖြစ်လာတဲ့တရားတွေလေလောက်ကံဒီဒါဖြစ်လာတယ်ပြတ်တယ်ပြတ်လားတဲ့မပြတ်တဲ့တော့မှမနေဘူးဟုတ်တယ်မလားအဲဒီတော့ဖြစ်လာပြီးတော့လားမပြတ်တဲ့စကြဝမ်းမင်းနဲ့ဆန်းမင်းနဲ့မပြတ်ဖက်နဲ့ပြည့်စုံလေဟာဘယ်လိုသာကြပြလို့ရဘယ်လိုရှင်းဆက်ထားလို့ရဘယ်လိုမှရှင်းဆက်ထားလို့မရဘူးရပါမလားကလေးမှာတကယ်ဆင်းရဲနဲ့အကာအကွယ်ပေးထားလို့မရဘူးဖြစ်နေလို့ဆင်းရဲခြင်းနဲ့အခြေဆဲထားလို့မရဘူးဖြစ်လာတဲ့တရားလည်းရည်ပြက်ကိုပြက်လာတယ်ယောဂီအားကလည်းဖြည်းဖြည်းပြက်လာတယ်နန္ဒရားကလည်းဖြည်းဖြည်းပြက်လာတယ်ဘာသာကြောင့်မလဲယောဂီရဲ့နန္ဒရားကဒုက္ခလို့ခေါ်သေးတယ်တာမန်မှန်တဲ့ဒုက္ခလားတကယ်ကိုမှန်တဲ့ဒုက္ခတကယ်ကိုမှန်တဲ့ဒုက္ခတကယ်ကလားအကာအကွယ်ပေးလို့မရတဲ့ဒုက္ခပရိသနာဝင်ပြီးတော့တားမြစ်လို့မရတဲ့ဒုက္ခဖြစ်ပြီးဘာဖြစ်လာလဲယောဂီအားကလည်းဘာဖြစ်လာလဲ နေတရားကလည်းဒါဖြစ်ပါလေ။ဒါကြောင့်ယောတရားကလည်းဒါသစ္စာ
။
နေတရားကလည်းဒါသစ္စာ
။
ဒါဖြစ်ပြီးတော့အကြောင်းကျဆက်တော်ကလည်းအကြောင်းရဲ့မပြောဘဲအကျိုးတရားတွေရဲ့တရားဝါကိုပရမရှင်းလင်းပြနေတာနော်။ဒါလို့ဒါတွေအားဖြင့်ဆန္ဒ၅ပါးထဲမှာတစ်ခုချင်းလောက်ပြီးတော့စုစုကြည့်လိုက်ရအောင်။နေတတ်တဲ့တရားကဝိညာဉ်။ဒါတရားတော့ဝိညာဉ်ဆိုတဲ့တရားအရိယဝိညာဉ်ဆိုတဲ့တရားဒီဘာတော်ရှိကလေးလို့သိကြတဲ့တရားရှိတယ်။ဘယ်ရောလို့ဘာတော်ရှိတာလို့သိကြတဲ့တရားရှိတယ်။သိကြတဲ့တရားဆိုတာသဘောဆိုတာကဘာလဲလို့မေးရင်ဘယ်လိုပြောလဲ။သဘောဆိုတာကတတဝဟုတ်တယ်မလား။သဘောဆိုတာကဘာပါလဲ
။
တကယ်တော့ရာဇီကတော့ဘာလို့လားမလဲဟုတ်တယ်မလားတကယ်ကမြေအောင်ကြည့်တကယ်ကမြေအောင်ကြည့်ဆိုတော့ဒါကြည့်ရမှန်းတော့မသိဘူးနော်အဲ့ဒါကြောင့်လည်းပြောပြတဲ့ဒီနေရာမှာပြန်ပြီးတော့ချက်ပြန်ပြီးပြောလို့ပါဠိကတော့ဆိုတာကပါဠိစကားလုံးတဘာဝကလို့ဖြစ်လာပါဠိစကားလုံးကတဘာဝတဘာဝနာတွေတဘာဝပဲပြီလားတဘာဝလို့လို့တဘာဝဆိုတာသူရဲ့တဘာဝလေးတော့ဘေယောဆိုတာကသူ့ရဲ့သူ့ရဲ့ဆိုတာသိတဲ့တဘာဝလေးဟုတ်တယ်မလားဘေယောဆိုတာကသူ့ရဲ့အဲ့ဒီသိတဲ့တဘာဝလေးကဘေယောပြန်ပြောတော့သိတဲ့တဘာဝလေးကဘေယောအဲ့ဒီတဘာဝဆိုဒီနေရာမှာဘယ်လိုပြောမလဲသဘောလို့ပြောအဲ့ဒီကသဘောဆိုတာကတဘာဝရလာလေတကောပါဠိလေတကားကတရားတော်ကပြောပြနေတယ်လေအာဒါတိရတကားကလေးပဲဟုတ်တယ်မလားဒါတိရတကားကလေးပဲဒါတိရတကားကလေးပဲမပြောဘူးလားပြောလားပြောတယ်အဲ့ဒီပြောပြနေတဲ့တကားကတရားကလေးကိုဒီနေရာမှာတဘာဝပဲဒီနေရာမှာတဘောလို့ပြောတာပဲနော်အဲ့ဒီကမိမိရဲ့သံတမန်လူဟောဖြစ်ဖြစ်လက်ပဲဖြစ်ဖြစ်ရာဇမိန်းလာပဲဖြစ်ဖြစ်အာယံတစ်ခုကိုသိလိုက်တော့သိလိုက်တယ်အဲဒီအာယံတစ်ခုကမသိဘူးလားသိပါဘူ
း
အဲဒီသိတာကိုယောက်ျားလေးမကသိတာလားသိတတ်တဲ့ဘာသာလေးကသိနေတာလားသိတတ်တဲ့ဘာသာလေးကသိနေတာလားသိတာလားပုဂ္ဂတတ္တဝါကသိတာလားသိတတ်တဲ့ဘာသာလေးကသိတာလားဘာကိုသိကြလဲလို့အာယံကိုသိတာဘာကိုသိတာတော့အာယံကဘယ်နှပါး6ပါးဘယ်လိုတော့အစူအလောအလောအရလာသိဖို့ကြောင့်ကျန်လို့ကြောင့်အာယံဘယ်လိုမျိုးတော့ဘာလို့အာယံခံရလဲတဲ့မိမိရဲ့တဏ္ဍာနာရှိတဲ့ပြိတ္တတဲ့သဘောတရားကလေးကမလူဘူးလားသိမြင်လိုက်တဲ့အခါမှာဘာကိုသိအစူလည်းသိနားထောင်လိုက်တဲ့အခါမှာဘာကိုသိအတ္တရသိအလောလာလိုက်တဲ့အခါဘာကိုသိအလောလာသိအရသာတစ်ခုစားလိုက်တဲ့အခါမှာဘာကိုသိအရသာကိုသိအသေးသေးကလေးတစ်ခုကိုထိလိုက်ထိလိုက်တဲ့အခါမှာဘာကိုသိသိသိကြောအာယောကလေးကိုသိဘာကိုသိတော့သိသိကြောအာယောကလေးကိုသိအသေးသေးတစ်ခုထိလိုက်တဲ့အခါမှာဘာကိုသိနေတော့အေးကြံလေးကတိုးတော့ကအာရုံကလေးကမပြီးဘူးလားသူတိုးကြတော့ကြံပြီးတော့ဆရာကြည့်ပါနော်ခင်ဗျားကပြောလိုက်တယ်အတန်ကလေးမကြားဘူးလားကြားကြားလိုက်ကြတဲ့တကယ်နဲ့မပြီးဘူးလားသူကလားအဲ့ဒီအသေးကလေးကဒါလေးနဲ့လို့တဘာဝလို့ဒါလေးတော့ခင်ဗျားတကယ်ကမရရဲ့တန်တော်ခွဲခွဲစိတ်ချပြီးလိုက်ရှားပြီးလိုက်ဘယ်နေရာမှာရှိတယ်ဘယ်နေရာမှာရှိတယ်လို့ပြောလို့မရဘူးဟုတ်တယ်မလားဘုရားကတော့လည်းပြောနေတော့သိတတ်တဲ့အတန်နဲ့သိတတ်တဲ့တော့လားကိုပြေးပြီးတော့ဖြစ်တယ်လို့ပြောတာဒါကပြေးပြီးတော့ဖြစ်တာနော်ဘုရားကလားမှာအရိယအတန်နဲ့သိတတ်တဲ့တော့လို့ရှိသလားလို့ရှာကြည့
်
ရှာလို့ရတာဒါပြောလို့မရတော့လဲလို့ဘုရားရှာလို့ရနိုင်တဲ့အနေအထားလည်းမရှိသေးပဲသဘာဝကလေးတော့လေဒါကလေးတော့သဘာဝကလေးဘာကိုမြင်ပြီးတော့ဖြစ်တယ်လဲလို့ရင်တော့ဘာကိုမြင်ပြီးတော့ဖြစ်တာလဲအတော်ရပြီးတော့တဘာဝကလေးဒီဘာကိုမြင်ပြီးဖြစ်တယ် နားကိုမြင်ပြီးတော့ဖြစ်တယ်လို့ပြောပြီးပြောကြားရတာလည်းပဲအဲဒီနားမှာခေါ်ရစိတ်ချပြီးတော့ကြည့်တာဘယ်နေရာမှာရှိတယ်လို့ပြောတယ်ဘယ်နေရာမှာရှိတယ်လို့ပြောမလဲပြောလို့မရဘူးဒါပေမဲ့မရတယ်လေဒီကအကောင်ဆုံးမှမဟုတ်ပဲအကောင်ဆုံးဟုတ်ရဲ့လားအကောင်ဆုံးတော့ဟုတ်ရဲ့လားအကောင်ဆုံးလည်းမရှိဘူးအကောင်ဆုံးလည်းမရှိဘူးဒါလေးပါလေအဲ့ဒါလေးကိုသဘောလို့ခေါ်တာနော်ဟုတ်တယ်မလားအဲ့ဒါသဘောသဘောဥစ္စာကသဘာဝသဘာဝဥစ္စာကအတောင်ဆိုမရှိဘူးအလောင်းဆိုမရှိဘူးအဆောင်ဆိုမရှိဘူးပုံတော်မရမရှိဘူးလည်းလည်းကောင်းကြည့်လို့မရဘူးလက်ရှိလည်းကြည့်လို့မရဘူးအဲ့ဒါကိုသဘာဝလို့ဒီလိုခေါ်တာမလားဒီလိုခေါ်တဲ့သဘာဝမှရောသဏ္ဍာန်မှာသဘာဝတရားကလေးတွေမရှိဘူးလားရှိဘူးဘယ်လိုလဲဒါသဘာဝတော့ဘယ်လိုလဲလို့သိကြတဲ့သဘာဝဒီကဝိညာဉ်ဤသာသဘောရှိတယ်သိတတ်တဲ့သဘောရှိတယ်ဒါကဓမ္မတွေရဲ့တဏ္ဍာမှာသိတတ်တဲ့သဘောတွေကမရှိဘူးလားရှိအဲ့ဒါကပါဠိနဲ့နာမည်ကြားကြတဲ့ဝိညာဉ်ပါဠိနဲ့နာမည်ကြားကြတဲ့ဘယ်လိုနာမည်တတ်မလဲနာမည်နဲ့နှစ်ရက်တည်းမှာပထမဆုံးစလုံးလို့ပြောရတော့အဲ့ဒီဝိညာဉ်ဤသာသဘောရှိတယ်သိတတ်တဲ့သဘောဆိုတာကသဘာဝတရားကလေးသိတတ်တဲ့သဘာဝတရားကလေးဘယ်လိုမှရှိကြလို့ဒီလိုကြောက်ကြပြောလို့မရဘူးမြင်ပြီးတော့ဖြစ်တာကတော့ဓာရကိုမြင်ပြီးတော့ဖြစ်တယ်။ဒါကဘုရားနာရှိတယ်လားလို့ဒီလိုကရှာကြည့်ရှာလို့ရတာ။လည်းနဲ့ကြံကြည့်ကြံကြလို့ရတာ။ဆိုရတယ်လည်းနဲ့ကြံကြလို့မရဘူး။တရားဓမ္မတွေကလည်းနဲ့ကြံကြလို့ရတာ။ဒါဖြစ်လို့မရတော့။သဘာဝတရားလို့ဆိုတော့အတောင်ကိုရှိတယ်လား။အတောင်ကိုရှိရလား။အတောင်ကိုပုံနှောင်းကြတာဟုတ်ရလား။ပုံနှောင်းကြတာမှမဟုတ်လည်းနဲ့ကြံကြည့်လည်းမရဘူး။မျက်စိနဲ့ကြည့်လည်းမရဘူး။ပါလေပါလေဟုတ်ပြီသဘောပါပြီနော်သဘောပါတော့အဲဒီကဝိညာဉ်ဆိုတာဘာသဘောရှိသိတဲ့သဘောရှိသိနေတဲ့သဘောလေးသိနေတဲ့သဘာဝလေးနော်အဲဒီသိနေတဲ့သဘာဝလေးကဘယ်ချိန်မှဖြစ်တယ်လို့မင်းယူလဲအကြောင်းတိုက်ဆိုင်တဲ့အချိန်မှဖြစ်တယ်ဘယ်ချိန်မှဖြစ်တော့အကြောင်းတရားကအာယုံနဲ့ဓာရအကြောင်းတရားကဘယ်လိုပါလဲအာယုံကတော့အာယုံလို့ပဲမှတ်လိုက်။ပါဠိလိုကအာရမဏဟုတ်တယ်မလား။ဓာရကတော့ဓာရပါဠိလိုလည်းပဲဓာရဒီလိုမလား။အဲဒီတော့ဆိုတော့မြန်မာလိုပြန်ပြီးတော့သိနေတဲ့စကားနဲ့ဖယ်လှယ်ပြီးတော့ပြောလိုက်မယ်ဆိုရင်အာယုံကအတိုက်တန်။အာယုံကဘာလဲ။ဓာရကအခန္ဓာ။အတိုက်တန်နဲ့အခန္ဓာ။ပရိသဓမ္မစာရိစာရဲ့ဒုတိယဆံမျက်နှာမှာရှိပါတယ်။စာရိစာရဲ့ဘယ်ဆံမျက်နှာမှာရှိတော့ဒုတိယဆံမျက်နှာမှာနံပါတ်၄ဆံမျက်နှာမှာရှိတယ်။အခန္ဓာကဘယ်နှပါ့။အတိုက်ကကဘယ်နှပါ။အခန္ဓာခြားနာကဘယ်လိုတွေပါလို့။ယောကီနာလက္ခဏာလေယာဒေသိအတိုက်ကခြားနာကဘယ်လိုတွေတော့အဖေအလားအလဲအရသာသေးသေးစရာကြံသေးစရာဟောဗလမားတော့ခြားပါအဲဒီခြားပါရှိတဲ့အခါမှာပထမဆုံးအခန္ဓာကမျက်စိပထမဆုံးအတိုက်တကအဖေပထမဆုံးအခန္ဓာနဲ့ပထမဆုံးအတိုက်တိုက်တာမျက်စိနဲ့အဖေနဲ့တိုက်မျက်စိနဲ့ဘယ်လိုကလာတော့ပါလဲမျက်စိနဲ့ဆင်းလို့ဒီနေရာမှာတခြားနေရာလားအကြောင်းနေရာလားဘာတရားတော့မျက်စိဆင်းဆိုတဲ့အကြောင်းတရားနှစ်ပါးတိုက်ဆိုင်လို့ကြဘယ်လိုဆိုတဲ့အပြည့်ကလေးမတော်သေးတော့လားအဲဒီလိုတော့ပြည့်တယ်ပြည့်တယ်ဆိုတာတိရလည်းပြည့်တယ်ပြည့်တယ်ပြည့်ရတာလားအကြောင်းရှိမှပြည့်တာဒီလိုနော်အကြောင်းရှိမှပြည့်တာဘုရားတရားမြဲစုနဲ့အဆင်းဟောဒီမြဲစုနဲ့အဆင်းကကြောင်းတရားဆိုရင်အဲ့ဒီအကြောင်းကပေါ်လာတဲ့အတိတ်ကလေးဝိညာဉ်ကလေးကဘာတရားဖြစ်မလဲအကျေတရားဖြစ်ဘာတရားဖြစ်မလဲဟောဒီလိုဆိုတာအတိတ်ကလေးဝိညာဉ်ကလေးသဘာဝတရားကလေးအဲ့ဒီသဘာဝတရားကလေးတွေပေါ်လာတယ်အတိတ်ကလေးတွေဖြစ်လာတယ်ဖြစ်ခြင်းနဲ့ဖြစ်တာမှမဟုတ်ဘဲအကြောင်းနဲ့ဆိုင်တာဖြစ်တာပဲဒီကြောင့်လည်းဒီပေါင်းဆန်းမိတာဒီအကျိုးတရားတွေဖြစ်တာပဲလို့တကယ်မပေါက်ရဘူးလားပေါက်အဲဒီအကျိုးတရားတရားနှစ်ပါးကလည်းတခြားတရားလားရုပ်တရားလား မျက်စိဆိုတာဘာတရားတော့အခုဆိုတာကလည်းဘာတရားတော့အကျဉ်းဖြစ်တဲ့ရေတရားနှစ်ပါးပိုက်ဆိုင်တဲ့အကျိုးဖြစ်တဲ့သိကြတဲ့သဘာဝတရားကလေးပေါ်လာတယ်ဟုတ်တယ်မလားအကျဉ်းဖြစ်တဲ့ရေတရားနှစ်ပါးတိုက်ဆိုင်လာတဲ့အခါကျတော့အကျိုးဖြစ်တဲ့သိကြတဲ့သဘာဝတရားကလေးမပေါ်ဘူးလားပေါ်လာဟောဒီလိုဆိုရင်သံဃာရမတွေရဲ့တန်တယ်လားသိကြတဲ့သဘာဝပေါ်လာတော့အကျိုးကြောင့်ပေါ်လာတယ်အကျိုးကြောင့်ပေါ်လာတဲ့အကျိုးတရားကလေးမို့လို့တခြားတရားလေးလားပရိစ္ဆေသမေတ္တတရားလေးလားအာပရိစ္ဆေသမေတ္တတရားလေးအကျိုးကြောင့်ဖြစ်လာတဲ့အကျိုးတရားကလေးမြင်တယ်မြင်တယ်ကြားတယ်ကြားတယ်နားတယ်နားတယ်စားတယ်စားတယ်ဖြစ်တဲ့ဖြစ်တဲ့ပြီးတော့ပြီးတော့မိမိရဲ့တန်တမ်းမှာသိတဲ့တဲ့တရားကလေးတော်လာတယ်အဲ့ဒီသိတဲ့တဲ့တရားကလေးဒီလိုလေးအကျိုးကြောင့်ဖြစ်တဲ့အကျိုးတရားမို့လို့အော်ဒါပရိစ္ဆေသမေတ္တတရားလေးကလားသာဃာရမတွေသဘောမပေါက်ရဘူးလားပေါက်ရလားအဲ့ဒါကပရိစ္ဆေသမေတ္တတရားပဲဟုတ်တယ်မလားအဲ့ဒါပရိစ္ဆေသမေတ္တတရားဖြစ်တဲ့ဘုရားဆိုတဲ့တရားကလေးဖြစ်လာတော့ဖြစ်ပြီးတဲ့အခါကျတော့ပြုတ်တက်နေမှလားပြည့်စုံတယ်မပြည့်စုံတယ်လို့ဘယ်လိုကာကွယ်လို့ရတော့ဘယ်လိုကမ်းလို့ရတော့ဖြစ်ပြီးလာရင်ကျင်းနေလို့ကဘာပြရမှာလဲဘာဖြစ်လို့ပြတ်တယ်လဲလို့မေးတော့မခိုင်လို့လည်းပြတ်။ဘာဖြစ်လို့ပြတ်တော့အဲ့ဒီသုတ္တရတဘောတရားလေးကိုခိုင်တဲ့တဘောတရားလားမခိုင်တဲ့တဘောတရားလားမခိုင်တဲ့တဘောတရားမဲ့လို့လည်းပဲပြတ်။နောက်တဲ့သုတ္တရတဘောတရားမရှိဘူးလားရှိ။မခိုင်လို့လည်းပြတ်တယ်။သုတ္တရတဘောတရားရှိတယ်လို့ပြတ်တယ်။နောက်တစ်ခါသုတ္တဖြစ်ပေါ်စေတဲ့အကြောင်းတရားကတော့ခိုင်တဲ့ကျေတရားအကြောင်းကားမှပြည့်ရကျေတရားခိုင်ရတာဒါကြောင့်အကြောင်းတရားပြည့်လို့လည်းပဲအကျိုးတရားပြည့်တယ်ဟုတ်တယ်မလားမခိုင်လို့လည်းပြည့်တယ်ပြည့်တဲ့တရားတရားရှိလို့လည်းပြည့်တယ်အကြောင်းပြည့်လို့လည်းပဲအကျိုးပြည့်တယ်အဲ့ဒီလိုဆိုရင်ဆိုတဲ့တရားကလေးသိတဲ့တရားတရားကလေးကိုမိမိရဲ့သဏ္ဍာန်ပေါ်လာတဲ့ပေါ်ပြီးပြည့်သွားတယ်ပေါ်လာတဲ့ပေါ်ပြီးပြည့်သွားတယ်တော်လာတဲ့ပေါ်ပြီးပြတ်သွားတယ်အော်အများရန်ဖြစ်များရန်ပြတ်နေတဲ့သဘောတရားမျိုးလို့ဓာတိစာတော်ဓာတိစာလေးကလည်းဒီလိုတဲ့ဓမ္မတွေရဲ့တဏ္ဍနာဖြစ်နေတဲ့သဘောဝတရားကလေးတွေဒုက္ခတစ္ဆာလားဒုက္ခတစ္ဆာလားအဲထိုင်နေတဲ့ဓာတိစာနဲ့ထိုင်နေတဲ့တားနေတဲ့ဓာတိစာနဲ့တားနေတဲ့အချိန်တိုင်းအချိန်တိုင်းမှာဓာတိစာပေါ်ပြည့်နေနေရတယ်ဒုက္ခဒိဋ္ဌာဖော်ပြပြီးတော့နေရတာပဲမိမိရဲ့တဏ္ဍာမှာဘယ်လိုရတဲ့ပေါ်တော့ဒုက္ခဒိဋ္ဌာတရားပါပဲလို့သံဃာရမတွေကမြင်အောင်ကြည့်ရမယ်ဟုတ်တယ်မလားအဲ့ဒီလိုမြင်အောင်ကြည့်တော့ယောဂပရိယာတ္တကိုယ်ရဲ့ကြည့်တဲ့ကိုယ်ကောင်မျိုးနဲ့သေရဏပရိယာတ္တမကြည့်ဘူးလားဖြစ်တယ်အဲ့ဒီတော့ဖြစ်လာပြီးဆိုဝိပဿနာဉာဏ်လေးဖြစ်ကုသလတရားလေးကိုသိမဲ့ကိုထိုက်လာတဲ့အခါကျတော့ကုသလတရားပြေသွားပြီလို့မိမိရဲ့တဏ္ဍာနာတာဟနာပြညာဆိုလျော်ကြလာကြတာလားအဲ့ဒီလိုရောက်လာတဲ့အခါမှာကိလေသာတရားသေးတာကဒါဒိဋ္ဌာသေးတယ်သမုဒယသေးတာသေးတာရဲ့ဒုက္ခမငြင်းလို့ငြင်းလာတယ်ဒုက္ခငြင်းတာကိုဆက်လာဖြစ်လျော်ကြလာရဆက်လာဖြစ်ကဒါဒိဋ္ဌာတော့အဲ့ဒီကချမ်းသာခြင်းဆိုတဲ့ဝိရဒသစ္စာရအောင်အခြေခံအဖြစ်မိမိရဲ့တဏ္ဍာဘာတရားပဲပေါ်ပေါ်ဒါဒုက္ခသစ္စာတရားပါပဲလို့သဂရမတွေကသိအောင်သိသွားတာလေတိုက်တဲ့နဲ့အေးပါနိုင်သိမှုဖြစ်တဲ့ဒါတွေတိုင်းကိုခေါ်တာတရားပဲဒီလိုချလိုက်ပါလေဆက်လာဆက်လာကြပြီမြတ်စွာဘုရားရှင်သာမဏေတို့မြတ်ကြီးကိုလေးလာတစ်ခါပြည့်လျက်ပြည့်စုံဆောက်ဆတ်ထပ်ပါလေသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါလေ